မင်္ဂလာပါရှင်2018ခုနှစ်ဖေဖော်ဝါရီလ22ရက်ကြာသပတေးနေ့ညနေ6:00ခွဲကနေ9:00 TV VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ18 19နဲ့25တို့ကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါအခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လွင်ဦးပါ။ဒီညနေနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်မှာပညာရေးဝန်ထမ်းတွေကိုလက်နက်တပ်ဆင်ပေးမဲ့စစ်ကူကိုသမ္မတဒေါ်နယ်ထရန့်ကထောက်ခံလိုက်ပါတယ်။မြန်မာနိုင်ငံမှာကျုံ့ရတဲ့အချက်တဲတွေနဲ့ဆိုးရတဲ့ပြည်내မှုတွေဟာလူနည်းစုတွေပေါ်မုန်းတီးမှုတွေလူခွင့်ရေးတွေကိုအကောက်အကွယ်ပေးဖို့နိုင်ငံတကာတိုင်ဝမ်ကပြုတ်ကွက်မှုတွေအပေါ်မှာအခြေခံတဲ့အကြောင်း Amnesty International ရဲ့အစိုးရကစားသစ်ကပြောဆိုလိုက်ပါတယ်။ဒီလိုထစ်တဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူညင်ညာပေးဆောင်မှာပါ
။အခုညနေခင်းနားဆင်ကြရမယ့်အစီအစဉ်တွေထဲမှာတော့ဒီအမေရိကန်ကျောင်းတွေမှာ20အတွင်းသနတ်နဲ့ဝင်ရောက်ပြက်ခတ်လို့ကျောင်းသူကျောင်းသားနဲ့ဆရာဆရာမတွေပါတည်ဆုံခဲ့ရတဲ့ဖြစ်ရပ်တွေနဲ့ပတ်သက်လို့ကြံရစ်သူမိသားစုဝင်တွေနဲ့သမ္မတအိမ်ပြုတော်မှာသမ္မတတို့တွေ့ဆုံဆွေးနွေးခဲ့ကြပါတယ
် So we'll be doing the background checks we'll be doing a lot of different things but we'll certainly be looking at ideas like that
သမ္မတ Trump ရဲ့ပြောကြားချက်နဲ့အတူနားဆင်ရမှာပါရှင်မြန်မာနိုင်ငံမှာရိုဟင်ဂျာလူမျိုးစုဖယ်ရှားတာနဲ့ဖိလစ်ပိုင်ကမူရစ်ဆေးတိုက်ဖျက်ရေးစစ်စင်ရေးတွေကြောင့်အရှိတောင်အာရှမှာလူခွင့်ရေးအခြေအနေဆိုးရွားလာနေတယ်လို့နိုင်ငံတကာလူခွင့်ရေးအဖွဲ့ကြီး AI ကပြောပါတယ်ဒီလိုသတင်းဆောင်ပါတွေနားဆင်ကြရမှာပါရှင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ကကြီးညာပေးပါမယ်ရှင
်အမေရိကန်ပြည်သူကစာတင်ကြောင်းတွေမှာပြစ်ခတ်မှုတွေကြောင့်ထိခိုက်နစ်နာခဲ့ရသူကျောင်းသားတွေမိဘတွေနဲ့အပြန်အလှန်သဘောထားပြလဲခဲ့ကြတဲ့ဆစ်လို့ရှာစရာတွေးဆမှုတွင်စာတင်ကန်းတွေကပညာရေးဝန်ထမ်းတွေကိုလက်နက်တပ်ဆင်ပေးမဲ့စစ်ကူကိုသမ္မတဒေါ်နယ်ထရန့်ကထောက်ခံလိုက်ပါတယ်။စစ်မှုထမ်းောင်းတွေကိုစာတင်ကြောင်းတွေမှာဖြန့်ကျက်ချထားပြီးပြဿနာကိုဖြစ်ရှင်းကောင်းဖြစ်ရှင်းနိုင်မှာဖြစ်ကြောင်းလည်းသမ္မတကပြောဆိုခဲ့တာပါ။စီစဉ်ကိုအသေးစိတ်လေးလာဆန်းစစ်နေကြောင်းနဲ့ဒီစစ်ကူကိုသဘောကျရလားဆိုပြီးတော့လည်းသမ္မတကတွေးဆမှုတွေကိုမေးမြန်းရမှာတော့အနေချင်းကသာလက်ထောင်ပြီးထောက်ခံမှုပြသခဲ့ကြပါတယ်။စံချင်တဲ့သဘောထားနဲ့ပတ်သက်လို့မေးမြန်းရမှာတော့စာတင်ကြောင်းတွေကပြစ်ခတ်မှုတွေရဲ့အကျိုးဆက်တွေကိုတိုက်ရိုက်ခန်းစားခဲ့ကြရတဲ့ကျောင်းသားတွေမိသားစုဝင်တွေနဲ့ဆရာတွေအများစုပါဝင်တဲ့သမ္မတနဲ့တွေ့ဆုံသူလူပေါင်း40လောက်နဲ့အများစုကလက်ထောင်ပြီးသဘောမကျတဲ့အကြောင်းပြသခဲ့ကြတာပါ Florida ပြည်နယ် Parkland မြို့က Majority Stoneman Douglas ထထန်းကျောင်းမှာပြီးခဲ့တဲ့သတင်းပတ်ထဲအသက်19နှစ်အရွယ်ကျောင်းသားအောင်တယောက်ရဲ့ပြစ်ခတ်မှုကနေလွတ်မြောက်လာသူတွေပါဝင်ဆွေးနွေးခဲ့တဲ့ American ရုပ်သံ CNN ရဲ့မနေ့နောက်ပိုင်းဆွေးနွေးခဲ့မှာတော့ကျောင်းဆရာတွေကိုလက်နက်တပ်ဆင်ပေးမဲ့အစီအစဉ်ကိုမထောက်ခံနိုင်ကြောင်းသမ္မတရဲ့ Republican Party ကထက်လွတ်တော်အမတ် Marco Rubio ကပြည်သက်တွေကိုပြောဆိုသွားပါတယ်။ Bump Stocks လို့ခေါ်တဲ့စတက်ပြစ်နိုင်အောင်တနက်မှာတပ်ဆင်နိုင်တဲ့ခရီးယာကိုတားမြစ်ဖို့ Rifle တနက်ဝယ်ယူခွင့်ပြုတဲ့အသက်အရွယ်ကိုတိုးမြှင့်ဖို့အစီအစဉ်တွေကိုထောက်ခံပေးမယ်လဲလက်နက်ကင်ဆောင်ခွင့်ကိုပုံမတင်းကျပ်ုံနဲ့ပြဿနာကိုဖြေရှင်းနိုင်မှာမဟုတ်ကြောင်းလဲကျောင်းသားတွေမိဘတွေနဲ့ဆရာတွေကမေးခွန်းထုတ်ရမှာထက်လွတ်တော်အမတ် Rubio ကတုံ့ပြန်ပြောဆိုသွားပါတယ်
ဖလိုရီဒါပြည်နယ်မှာလူ18ဦးသေခဲ့ရတဲ့ကြောင်တွင်းပစ်ခတ်မှုအတွင်းကြောင်းလူချင်းရဲရရှိသူရဲ့တုတ်ပြန်ဆောင်ရွက်ခဲ့မှုပေါ်ရဲဌာနကအစ်စ်ဆေးနေပြီလို့ခရယဲမှုကြီးကထုတ်ပြောလိုက်ပါတယ်ဘရိုဝတ်ခရယဲမှုကြီးစကော့အစ္စရေးကပြီးခဲ့တဲ့အပတ်မှာပတ်ကလန်မြို့ထက်တန်းကျောင်းဝန်တဲ့ကို19နှစ်အရွယ်တနတ်သမားမောင်းပြန်ရိုင်ဖယ်နဲ့ဝင်လာပြီးစပစ်လိုက်ချိန်မှာဒီတာဝန်ကျနေတဲ့ရဲရရှိနေနဲ့ပြန်မပစ်ခဲ့ဘူးလို့ထုတ်ပြောလိုက်ပါတယ်ဒီမာဂိုရီစတုံးမန်ဒေါဂလတ်စ်အထက်တန်းကျောင်းတဲ့ကိုတနတ်သမားနီကိုလတ်စ်ခရစ်ကအခုလိုမောင်းပြန်ရိုင်ဖယ်ကြီးနဲ့ဝင်လာပြီးမှစဖြစ်တာကိုဒီတာဝန်ကျရဲဘက်ကတုံ့ပြန်ဖို့လက်နက်ကိရိယာတွေရှိရလားလို့သတင်းထောက်ဘက်ကမေးရမှာရဲမှူးကြီးအစ်စရီကသူ့မှာလက်နက်ရှိထားခဲ့တယ်လို့ပြန်ဖြေခဲ့ပါတယ်။ရဲမှူးကြီးကဆက်ပြီးဒီတာဝန်ကျရဲရရှိမှာတနတ်တက်လက်လက်ရှိတယ်။တင်တန်းတွေလည်းရထားတယ်။သူဘာလို့တင့်တယ်ဆိုတာသိထားတယ်။အဲ့ဒီအတွက်တခုခုလုပ်ဖို့သူပြင်ဆင်ထားခဲ့တယ်။ဒါကြောင့်ရှေ့တပ်ဖွဲ့တွေနောက်ထပ်ချက်ချင်းရောက်လာပြီးရှေ့ဆက်လှုပ်ဆောင်နိုင်ခဲ့တာပါလို့ကာကွယ်ပြောဆိုခဲ့ပါတယ်။ဒါအပြင်ရဲမှူးကြီးအစ်စရေးကပဲအမေရိကန်သမိုင်းမှာအဆိုးဆုံးတစ်ခုဖြစ်တဲ့ဒီကြောင်တွင်းဆုလိုက်ပြုလိုက်အပြုံလိုက်ပြစ်ခတ်မှုပြီးမှကြောင်ပရဝုန်တဲ့တင်တန်းပေးပြီးသားရဲအရာရှိတွေကိုရိုင်ဖယ်လက်နက်တွေတက်ပြီးတာဝန်ချပေးမှဖြစ်တယ်လို့ဆက်ပြောခဲ့ပါတယ်။ဒီပြစ်ခတ်မှုကြောင့်မောင်းပြန်ရိုင်ဖယ်တနက်ရောင်းချမှုနဲ့ထိန်ချုပ်မှုပေါ်အမေရိကန်နိုင်ငံတွင်းညှဉ်းပန်းမှုတွေတကြော့ပြန်ဖြစ်လာရမှာနိုင်ငံတော်ဝန်ကကျောင်းသူကျောင်းသားတွေကလည်းဆန္ဒပြနေကြပြီးတနက်ထင်ချုပ်မှုပိုတင်းကျပ်ပေးပြီးကျောင်းလုံးကျုံရေးတိုးမြင့်ပေးဖို့တောင်းဆိုနေကြပါတယ်ခင်ဗျာ
စီးရီးယားနိုင်ငံမှာတိုက်ခိုက်မှုတွေရပ်ဆင်းနိုင်မှုနဲ့လူသားချင်းစာနာမှုအကူအညီတွေပေးရနိုင်မှုတခုတည်းသောနည်းလမ်းဖြစ်တဲ့အပြစ်ခတ်ရပ်ဆင်းအစီအစဉ်ကိုကုလသမဂ္ဂလူညွန်ရေးကောင်စီကအတည်ပြုပေးဖို့မျှော်လင့်ကြောင်းစီးရီးယားဆိုင်ရာကုလသမဂ္ဂထုတ်ကိုယ်စားလှယ်စတက်ဖန်ဒမက်စထရူရာက ဒီကနေ့ပဲပြောဆိုလိုက်ပါရယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကလည်းစီးပွားနိုင်ငံဂူတာအရှေ့ပိုင်းမှာပိတ်မိနေကြတဲ့လူပေါင်း၄သိန်းလောက်ဟာအရှင်လက်လက်ငရဲရောက်တဲ့အခြေအနေနဲ့ကြုံနေရပြီးအရေးပေါ်အကူအညီပေးနိုင်အောင်နိုင်ငံတော်ကမှရပ်ပေါင်း30ရာယီပြစ်ခတ်ရစေးလွန်ကျော်ရေးကော်စီကအတည်ပြုပေးဖို့လည်းပန်ချခဲ့တာပါစီးပွားဆွေးရောက်လူလာတဲ့တပ်ဖွဲ့တွေ2013ခုနှစ်ကတည်းကဝန်ရံပိတ်ဆို့ထားတဲ့အတိုက်ခံသဘုံတွေထိန်းချုပ်ရာဂူတာအရှေ့ပိုင်းမှာအချိန်ဆွဲထားလို့မဖြစ်တဲ့အခြေအနေကိုရောက်နေပြီဖြစ်ကြောင်းသတိပေးသွားခဲ့တယ်လို့လူသားချင်းစာနာမှုအကူအညီတွေအမြန်ဆုံးပေးရနိုင်အောင်သက်ဆိုင်သူတွေအားလုံးအနေနဲ့စီးရဲလို့ရှာမှုတွေရပ်တန့်ထားဖို့လည်းတိုက်တွန်းခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ထဲမှာတော့ဒီနယ်မြေကို Prepcat ရွှေချာရေးဇုန်နယ်မြေ၄ခုမှာတစ်ခုအဖြစ်ထည့်သွင်းဖို့ Syria သမ္မတ Bashar al-Assad ကိုအားပေးထောက်ခံနေတဲ့ Russia, Iran တို့နဲ့ Turkey နိုင်ငံတို့ကသဘောတူခဲ့ကြတာပါ။ Damascus မြို့တော်အနီးအတက်ခံလက်နက်ခံသဘုံတွေထိန်းချုပ်ထားတဲ့နောက်ဆုံးနယ်မြေကိုပြန်လည်သိမ်းယူနိုင်ရေး Syria တပ်ဖွဲ့တွေနဲ့မဟာမိတ်အင်အားစုတွေအလုံးရင်းနဲ့ထိုးစစ်တွေဆင်နွှဲလာရကမချရင်ငါဆက်လို့ Prepcat တွေလည်းတကြောပြန်ကြီးထွားလာနေတာဖြစ်ပါတယ်။ Guta ရှေ့ပိုင်းမှာဒီလဖေဖော်ဝါရီလ၄ရက်နေ့ကဆက်လို့တည်ဆုံးသူအရေအတွက်ဟာအနည်းဆုံး346ယောက်ရှိခဲ့ကြောင်းလဲကုလသမဂ္ဂလူခွင့်ရေးဆိုင်ရာယုံကမနေ့တုန်းကပဲသတင်းထုတ်ပြန်ထားပါတယ
်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားနိုင်ငံဘက်ကဝင်နှောက်ယှက်ခဲ့တဲ့အပေါ်သမ္မတဒေါ်နယ်ထရန့်အစိုးရအနေနဲ့နောက်ထပ်ပိတ်ဆို့တံခါးမှုတွေချမှတ်ရေးဆွေးနွေးနေပြီလို့အင်ပြည်တော်အကြီးတန်းအရာရှိတွေကထုတ်ပြောလိုက်ပါတယ်။အခုလိုရုရှားကိုရိပ်ယူအမေရိကန်ကွန်ဂရက်လွှတ်တော်ကသဘောတူထားပေးပြီးသားဖြစ်ပေမဲ့သမ္မတထရန့်အနေနဲ့ဘာမှဆက်မလုပ်ရသေးပဲနှောင့်နှေးနေတယ်လို့အတိုက်အခံဒီမိုကရက်အမတ်တွေအပြင်အစိုးရရီပပ်ဘလစ်ကန်အမတ်တွေကပါဝေဖန်လာချိန်မှာအခုလိုပြောကြားချက်အင်ပြီတော်ဘက်ကထွက်လာတာပါ။အင်ပြီတော်ရရှိတွေဘက်ကပဲဒီအရေးယူတန်ခတ်ပိတ်ဆို့မှုလုပ်ငန်းစဉ်မှာကဥပဒေကြောင့်ဆိုင်ရာတွေနဲ့စီမံအုပ်ချုပ်မှုရန်တရားကိစ္စတွေပါထည့်သွင်းလှုပ်ဆောင်ရတာမျိုးအချိန်ယူလုပ်နေရတယ်။ဒီထိတ်တန့်သတင်းစိုးတွေဝေဖန်မှုတွေကိုချက်ချင်းမတုံ့ပြန်နိုင်ဘူးလို့ခုခံပြောဆိုလိုက်ပါတယ်။အခုလိုဖြစ်လာတာတွေကအမေရိကန်မျိုးသားထောက်လင်းရေးကြီးကဲဒန်ကော့စ်ကလာမယ့်နိုဝင်ဘာအမေရိကန်လွှတ်တော်ရွေးကောက်ပွဲတွေမှာရုရှားဘက်ကဆက်ပြီးဆွပ်ဖက်ဖို့ပြင်ဆင်နေတယ်လို့ပြီးခဲ့တဲ့ပတ်သက်လွှတ်တော်ကြားနာပွဲထဲမှာထုတ်ပြောပြီးမှဖြစ်လာတာပါအမျိုးသားထောက်လင်းရေးညွှန်ကြားရေးမှူးကော့စ်ကဆက်ပြီးအခုလိုဆွပ်ဖက်ဖို့ဖြစ်လာတာကရုရှားအနေနဲ့အရင်2016ခုနှစ်သမ္မတရွေးကောက်ပွဲတုန်းကဝင်ဆွပ်ခဲ့တာကအောင်မြင်မှုကြီးဖြစ်တယ်လို့ယုံကြည်ထားလို့ပါလို့သူကဆိုပါတယ်ဒါပေမဲ့လည်းသမ္မတထရန့်အနေနဲ့အခုလိုရုရှားဖက်ကနေရွက်ောက်ပွဲတွေအပေါ်ဝင်ရောက်ဆက်ခွက်မှုဆက်ဖက်နာနေမှုကိုပြင်းပြင်းထန်ထန်ပြစ်တင်ရှုတ်ချတာမျိုးမပြုတ်လို့သေးပါဘူးခင်ဗျာ
ဗီအိုအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1063ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်ဗီအိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံမှာကြုံနေရတဲ့အခြေအနေတွေနဲ့ဆိုးရတဲ့ဖိနှိပ်မှုတွေဟာလူနည်းစုတွေပေါ်မုန်းတိမှုတွေနဲ့လူခွန်ရေးတွေကိုအကာအကွယ်ပေးဖို့နိုင်ငံတကာအသံဝိုင်းကဥဆောင်မှုပေးရမှာအားနည်းချက်တွေပေါ်အခြေခံခဲ့ကြောင်းနိုင်ငံတကာလူခွန်ရေးလှုပ်ရှားမှုဖော်တခုဖြစ်တဲ့ Amnesty International ကပြောဆိုလိုက်ပါတယ်လူနည်းစုတွေပေါ်မုန်းတိမှုခုတုံးလုံးမှုစိုးရိမ်ထိတ်လန့်မှုတွေရဲ့အကျိုးဆက်ဖြစ်မြန်မာနိုင်ငံမှာ Rohingya တွေပေါ်စစ်တပ်ကမျိုးတွန်းအောင်တုတ်တင်တဲ့လူရွေမျိုးတွေကြုံခဲ့ရကြောင်းလဲ Amnesty ဖွဲ့ရဲ့အတွင်းရေးမှူးချုပ်ဆလိရှက်တီကနှစ်ပတ်လည်အစီရင်ခံစာထုတ်ပြန်ရမှာပြောဆိုလိုက်တာပါပြည်ခရနေအဂုလာနောက်ပိုင်းကရခိုင်ပြည်နယ်မြောက်ပိုင်းမှာလူညုံရေးကစ်ကန်တွေကိုစီးနင်းတက်ခတ်ခဲ့တဲ့ ARS စွန့်ရအုပ်စုကိုမြန်မာလူညုံရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရမှာလူခွင့်ရေးချုပ်ဖောက်မှုတွေအကြီးအကျယ်ကျူးလွန်ခဲ့ကြောင်းကုလသမဂ္ဂပါဝင်နိုင်ငံတကာတိုင်းဝန်နဲ့လူခွင့်ရေးဖွဲ့တွေကဆွဆွဲနေကြပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံပါဝင်ကမ္ဘာတဝန်းမှာလူသားတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေစစ်ရာဇဝတ်မှုတွေကိုနိုင်ငံတကာတိုင်းဝန်အနေနဲ့လည်းလင်းမြန်တုံ့ပြန်ဖြစ်ရှင်းမှုပြက်ကွက်ခဲ့ကြောင်းလည်း Amnesty ကပြောဆိုခဲ့တာပါ။အမေရိကန်ရုရှားနဲ့တရုတ်နိုင်ငံတို့ကလည်းလူလက်ခွင်တွေအတွက်မမတ်ယက်တီတာမျိုးမရှိသလိုလူခွင်ရေးကိုအလေးမထားတဲ့လူရွက်တွေရှိခဲ့ကြောင်းလည်းပြောဆိုထားပါတယ်ပြီးခဲ့တဲ့နှစ်အတွင်းနိုင်ငံပေါင်း160နီးပါးကလူခွင်ရေးခြေနေနဲ့ပတ်သက်လို့စုဆောင်းပြုစုထားတဲ့အစီရင်ခံစာနဲ့လူခွင်ရေးချုပ်ဖောက်မှုတွေအဆိုးအဝါဆုံးကျူးလွန်ခဲ့တဲ့နိုင်ငံတွေအနေနဲ့နိုင်ငံအဖြစ်နဲ့ဖိလစ်ပိုင်နိုင်ငံကိုလည်းထည့်သွင်းထားပါတယ်
ဖိလစ်ပိုင်သမ္မတရိုဒီဂိုဒူတာတေးအနေနဲ့တရုတ်နိုင်ငံနဲ့ဆက်ဆံရေးအမြန်တိုးတက်ကောင်းမွန်လာအောင်အရင်လှုပ်လာခဲ့ပေမဲ့အခုတော့ဘောင်းတစ်ခုပြန်ကန့်လိုက်ရပါပြီ။သမ္မတဒူတာတေးကတောင်တရုတ်ပင်လယ်တွင်တရုတ်နိုင်ငံရဲ့လုဆောင်နေချက်တွေပေါ်တားမြစ်လိုက်ပြီးတရုတ်စိုးရအနေနဲ့ပိုင်ဆိုင်မှုအငင်းပွားနေတဲ့ဒီပင်လယ်ထဲမှာဆောက်လေလုပ်ငန်းတွေကိုရပ်ပေးဖို့တောင်းဆိုလိုက်ပါတယ်။တရုတ်နိုင်ငံဘက်ကချင်းငွေတွေနဲ့ရင်းနှီးမြှုပ်နှံမှုတွေကန့်လန့်လာပြီးမှတရုတ်နယ်ဆက်ဆံရေးကောင်းဖို့ဖိလစ်ပိုင်နိုင်ငံသားကြီးမူဝါဒကို2016ခုနှစ်မှာအပြောင်းလဲလုပ်ခဲ့တဲ့သမ္မတဒူတာတေးအနေနဲ့ အခုတော့တရုတ်အနေနဲ့ဖိလစ်ပိုင်ရေပိုင်နယ်ထဲဝင်နိုင်တဲ့နေဆက်မြင်းကိုဒီလထဲမှာပဲကန့်သတ်လိုက်တာပါဒီကန့်သတ်မှုကြောင့်တရုတ်ရေရင်တွေအနေနဲ့မနီလာမြို့တော်ရဲ့အရှေ့မြောက်ဘက်ကလူဆုံကျွန်းနာကအရင်းမြစ်ကျော်ဝါးတဲ့ရေပြင်အောက်ကရင်းမြစ်တွေကိုအသုံးပြုနိုင်ရေးဝင်ရောက်နိုင်ဖို့အကန့်အသတ်ဖြစ်သွားပါပြီအရင်2016ခုနှစ်အစပိုင်းလတွေကနေနောက်ပိုင်းထိကိုသမရဒူတာတွေရဲ့ခွင့်ပြုချက်ကြောင့်တရုတ်နိုင်ငံအနေနဲ့ဒီရေပြင်အောက်မှာသဘာဝအရင်းမြစ်တွေကိုရှာဖွေခွင့်ရထားခဲ့တာဖြစ်ပါတယ်ခင်ဗျာ
နိုင်ဂျီးရီးယားနိုင်ငံမှာဒီသတင်းမဲ့ဆော့ပိုင်းကစာတင်ကျောင်းတွေကိုဝင်ရောက်တိုက်ခတ်ပြီးဘိုကိုဟာရမ်စစ်သွေးကြွအဖွဲ့ကဖမ်းဆီးသွားတယ်လို့ဆိုတဲ့ကျောင်းသူတွေကတချို့ကိုပြန်လည်ကယ်တင်နိုင်ငံကြောင်းအာဏာပိုင်တွေကပြောပါတယ်နိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်ဘက်ယူဘေးပြည်နယ်ဒပ်ချီမြို့ကအစိုးရဘက်အမျိုးသမီးသိပ္ပံပညာတက်တန်းကျောင်းကိုလက်နက်ကိုင်တပ်သားတွေစီးနင်းတိုက်ခတ်ပြီးနှစ်ရက်ကြာမှာပဲပျောက်ဆုံးနေတဲ့ကျောင်းသူတချို့ကိုယူဘေးနဲ့ဘွန်နိုပြည်နယ်နယ်စပ်နီးမနေ့တုန်းကရှာဖွေတွေ့ရှိခဲ့တာပါအင်္ဂါနေ့တုန်းကကျောင်းတက်တဲ့ကျောင်းသားစီရင်ကောက်ယူရေးမှာပဲကျောင်းသူ90ယောက်ပျောက်ဆုံးနေတာသိခဲ့ရကြောင်းလဲနီးစပ်သူတွေကပြောဆိုထားပါတယ
်အမေရိကန်အမျိုးသမီးရေကဲဟော်ကီအသင်းအနေနဲ့ရွှေရစိစုကိုနှစ်ပေါင်း20ကြာဆွန့်လွှတ်ခဲ့ရပြီးအခုအိုလံပစ်ပွဲမှာတော့ကနေဒါကိုအနိုင်ယူကရွှေရစိစုပြန်စခုနိုင်လိုက်ပါပြီလွန်ခဲ့တဲ့အနှစ်20ကဂျပန်နိုင်ငံမှာကျင်းပခဲ့တဲ့ဆောင်းဝတီအိုလံပစ်ပွဲမှာရွှေရစိရခဲ့တဲ့အမေရိကန်ဟော်ကီအသင်းအနေနဲ့အခုတောင်ကိုရီးယားနိုင်ငံအိုလံပစ်ပွဲမှာအဓိကပြိုင်ဘက်ကနေဒါကို3-2နဲ့ဒီနေ့နိုင်လိုက်ပြီးအခုလိုစုရစိစခုသွားတာဖြစ်ပါတယ်ခင်ဗျာ
ကြာသောရင်းနဲ့ညနေပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ကြီးညာပေးသွားတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းလှော်တွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်နားဆင်ရပါမယ်။ရှမ်းပြည်နယ်လာရှိုးမြို့မှာရှိတဲ့ရုံမပန်ဗုဒ္ဓဟူးနေ့ကပောက်ကွဲမှုဖြစ်ပွားခဲ့တဲ့ကိစ္စနဲ့ပတ်သက်လို့သက်ဆိုင်ရာရဲတပ်ဖွဲ့အပြင်စစ်တပ်နဲ့စကိုင်းအဖွဲ့တို့ကပါစစ်စုံစမ်းစစ်ဆေးမှုတွေမှာကူညီဆောင်ရွက်ပေးနေတယ်လို့လာရှိုးမြို့နယ်ဒူရဲမှုကျော်နိုင်ကပြောပါရယ်ဒီတော်တွင်ပောက်ကွဲမှုကြောင့်တည်ဆုံသွားခဲ့တဲ့2ဦးအပါအဝင်ထိခိုက်ဒဏ်ရာရသူတွေဘန်ဝင်နှန်းတွေကိုရုမဘန်ကအစစအရာရာကူညီဆောင်ရွက်ပေးနိုင်ရေးအတွက်ရန်ကုန်ကတာဝန်ရှိသူတွေလာရှိုးမြို့ကိုတွားရောက်ကြပြီလို့ရုမဘန်ပြောခွင့်ရတော်မေဦးကပြောပါတယ်အပြည့်စုံကိုတော့ကိုစော်ဝင်းလိုင်ကတင်ပြပေးပါမယ်ရှင
်လာရှိုးမြို့ကရုမဘန်ပောက်ကွဲမှုဖြစ်သွားပြီးတဲ့နောက်ဒေသခံတွေအကြားလုံခြုံရေးအရာစိုးရိမ်မှုတွေကြီးထွားနေချိန်မှာပဲဒီကိစ္စအတွက်သက်ဆိုင်ရာတာဝန်ရှိသူတွေဟာဒေသခံစစ်တိုင်းအဖွဲ့ရဲ့အကူအညီနဲ့စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်နေပြီဖြစ်ကြောင်းလာရှိုးမြို့နယ်ဒူရဲမှုကျော်နိုင်ကအခုလိုပြောပြပါတယ်ဘာလို့
လဲဖြစ်လဲဆိုတော့ကျွန်တော်တို့ဒီကိစ္စစုံစမ်းစစ်ဆေးတွေပဲရှိပါသေးတယ်ဗျာ
အဲ့အခုသေးတဲ့လူစင်းကတော့နှစ်ဦးဆိုတာကတော့ဒါအတီဖြစ်သွားပြီပေါ့နော်
ဒါပေမဲ့ရတဲ့လူစင်းက
ကျွန်တော်တို့အမျိုးမျိုးကွဲပြားနေလို့ဆရာတို့စင်းရထားတဲ့ဒဏ်ရာရတဲ့လူစင်းအတီကြဘယ်နှစ်ဦးပါလဲခင်ဗျဒ
ဏ်ရာရတာကအလုံးပေါင်း20ဦးသေးတာနှစ်ဦးဆိုတော့23ဦးပေါ့နော်ဒီပြပြမယ်ဟိုသေးတဲ့နှစ်ယောက်ကိုဖယ်လိုက်20ယောက်မပြောင်းလား20ယောက်ကမှလက်ကြီးယူပါတော့နော်ဟိုတေးလူနာဖြစ်ကုနေတဲ့အခါအလုံးမ6ယောက်ပဲရှိတယ်ဗျကျန်တယ်လည်းမရတဲ့ဆေးရုံပြန်သွားကြပြီတာမန်တန်ရာတွေမလုပ်ဘူး6ယောက်ပဲလက်ရှိ6ယောက်ပဲဆေးရုံပြန်နေတယ်ဗျနော်
အော်တော့ဆရာအခုအမှုကတော့စုံစမ်းစစ်ဆေးတယ်ဆိုတော့ကျွန်တော်နားလည်ပါတယ်ဒါပေမဲ့ဆရာတို့အနေနဲ့ဘလို့အဖွဲ့အစည်းတွေဟိုတခြားပြင်ပလက်နက်ကင်အဖွဲ့အစည်းတွေများဖြစ်မလားပြည်တွင်းရများဖြစ်မလားဆိုတော့ဆရာတို့အဲ့လိုမျိုးလိုက်ပြီးဟိုပေါ့နည်းနည်းဟင့်ရထားတဲ့လူအဖွဲ့အစည်းရှိပါလား
အဲ့လိုကြတော့ကျွန်တော်အနေနဲ့ပြောလို့မရှိဘူးဗျတဲ့လူကြီးတွေရဲ့တို့ဒီမှာရှိတဲ့တာဝန်ခံလူကြီးတွေရဲ့ဆုံးဖြတ်မှုမဟုတ်ဘူးကွာကျွန်တော်စကားဟိုကောင်လည်းမှားပါတယ်ကြာတမျိုးဖြစ်မယ်လေအဲ့တော့ကျွန်တော်ကပြောပြလို့မရှိဘူးဗျတင်းပြင်းအင်ဂျင်နီယာတက်တော့လာဆက်ကြတာကသူတို့ရဲ့ထုတ်ပြန်ကြက်ပေးလာမှာဗျကျွန်တော်တို့ကတွန်းကျင်ပညာရှင်မဟုတ်ဘူးလေဒီအားလည်းပတ်သက်ပြီးတော့
ခုလိုနှစ်ဦးတခါတည်းဟိုပွဲချင်းပြီးဆုံးသွားရတော့တဲ့ဒီပြင်းပြင်းထန်ထန်ဖြစ်တာအရင်ကဒါမျိုးဖြစ်ဘူးလားဆရာ
မရှိဘူးဟာလောက်ကြီးပြင်းလာတော့မရှိဘူးဗျဟိုလောကတဲ့2013လောက်တော့တခါဘာအခုကြာမှာတော့အဲ့လိုပဲပေါက်ကွဲမှုဖြစ်ဘူးလို့ကြားမှုရဗျကျွန်တော်တို့မကြုံလိုက်ဘူးလေ
အခုကတော့ဆရာတို့အခုဒါဒီဟာနဲ့ပတ်သက်ပြီးတော့ဒီဟိုစုံစမ်းစစ်ဆေးမှုတွေတော့တက်နိုင်သလားဒီလာရှိုးရဲစခန်းအနေနဲ့လုပ်နေတဲ့အပြင်တခြားဒီဟိုပြည်တော်စုအစိုးရဘက်ကဒါမှမဟုတ်ပြည်နယ်အစိုးရဘက်ကကူညီလှုပ်ဆောင်တာတွေပါဝင်တာတွေရှိပြီလားဆရာ
ရှိပါတယ်ဗျသူတို့ဘက်ကနေတော့ဒီဘက်ကနေတော့ကျွန်တော်တက်ဆိုင်ရတက်မတော်တို့တက်တော်ဒီစတိုင်းဖွဲ့အလျောက်ခံနေကြလဲသူတို့ကူညီစုံစမ်းတာတို့ကတော့လုပ်နေပါတယ်ဗျနောက်ပဲမြို့ပေါ်မှာလဲဒါလုံငင်းကိစ္စတွေမှာလဲသူတို့ပူးပေါင်းမှုတွေမှာမြို့ပေါ်မှာလက်ကင်းပိတ်ဆို့ရကြစစ်ဆေးတွေတော့ဆရာဒီနေ့ဆိုင်ပို့လို့မပါတယ်ဗျ
ခုကျွန်တော်တို့အပြင်မှာကြားနေရတာဟိုဆွေးရမှုတွေရှိနေတယ်ပေါ့နော်အခုလိုပောက်ကွဲမှုဖြစ်တဲ့အတွက်ဆိုတော့လုံခြုံရေးတွေဆရာတို့တိုးချထားသလားဆရာ
မှန်တယ်မှန်ပါတယ်ဗျကျွန်တော်လုံခြုံရေးပို့ထားပါတယ်ဟုတ်ကဲ
့ဟုတ်ကဲ့ဟိုဆရာအဲ့တော့ဟိုအခုကတော့ဘန်မှာဖြစ်သွားဆိုဟိုဘယ်လိုနေရာတွေမှာအဓိကလုံခြုံရေးကိုတိုးချပါသလဲဆရာ
လူများတဲ့လူထုတက်တဲ့နေရာတို့နောက်တော့ကတခြားပေါ့နော်ဟိုလမ်းကုန်းလမ်းကွာတွေမှာတော့ကျွန်တော်ခါတိုင်းပါပဲကျွန်တော်လုံခြုံရေးရှိပါတယ်ကြောက်ကြည့်နေဦးနေရာတွေပုံမှန်ပါပဲဒါကျွန်တော်လုံးလုံးဆင်းလုံးကြီးရလုံးကြီးရတာလေ
ဒ ဗုဒ္ဓဦးနေ့ကဗန်ပိတ်ချိန်မှာဖြစ်သွားခဲ့တဲ့အဲ့ဒီပောက်ကွဲမှုကြောင့်ဗန်ဝန်ထမ်းအမျိုးသမီး2ဦးသေဆုံးပြီး22ဦးထိခိုက်ဒဏ်ရာရခဲ့တာပါတေဆုံးသွားသူဗန်ဝန်ထမ်း2ဦးနဲ့တခြားထိခိုက်ဒဏ်ရာရခဲ့ကြတဲ့ဗန်ဝန်ထမ်းတွေအတွက်တနင်္သာရကူညီဆောင်ရွက်ပေးနိုင်အောင်ရန်ကုန်ကရုံးမဗန်တာဝန်ရှိသူတွေလာရှိုးမြို့ကိုရောက်သွားကြပြီလို့ရုံးမဗန်ပြောခွင့်ရအမျိုးသမီးဒေါ်မေဦးကပြောပါတယ
်အခုလောလောဆယ်ကတော့ဗန်ကနေပြီးတော့ဒီကွယ်လွန်သွားတဲ့ဝန်ထမ်း2ဦးကိုရဲ့ဘောနော်ဝန်ထမ်း2ဦးရဲ့သူတို့မိသားစုရဲ့အတိအကျထားပြီးတော့လုံဆောင်ပေးနေပါတယ်နောက်ဗန်ခွဲကိုလည်းဒီနေ့ပိတ်ထားတယ်ဆိုတာလာဆိုနှစ်ဗန်ခွဲကိုလည်းပိတ်ထားတယ်ဘောနော်သူတို့လောက်ဖို့ခနဲ့တဲ့အကောင်တော့အဆင်မပြေတာရှိနေတဲ့ကြောင်းအဲနောက်ဒဏ်ရာရတဲ့ဝန်ထမ်းတွေကိုလည်းဒီရုံးချုပ်ကလူကြီးတွေကိုလည်းဒီနေ့ကိုယ်တိုင်သွားရောက်ပြီးတော့ကြီးရှိပြီးတော့ဆောင်ရွက်နေပါတယ်အကောင်လုံးဟိုလာဆိုရောက်သွားကြပြီဘောနော်ဆိုအဲ့ဒါအဲ့တော့သူတို့အကောင်လုံးဟိုမှာစီစဉ်ရရှိရေးစီစဉ်နေပါတယ်ဟုတ်
အခုလိုမျိုးဟိုပါပောက်ကွဲမှုမဖြစ်ခင်မနေ့ကပောက်ကွဲမှုမဖြစ်ခင်အထီးပေါ့နော်ယူမဘန်အနေနဲ့ဟိုပါပောက်ချင်းချောက်ခါတာမျိုးဒါမှမဟုတ်လဲမတိမတာတိတယ်မလားဝန်တန်းနေကိုအဲ့လိုမျိုးချင်းချောက်တာမျိုးအဲ့လိုမျိုးများလက်ခံရရှိခဲ့ဘူးပါဒလား
အဲ့ဒါတော့ညီမတို့မကြားမိပါဘူးရှင်လုံးဝမကြားမိဘူးဝန်တန်းနေကိုယ်တိုင်ကလာဆုံးမှာရှိတဲ့ဝန်တန်းနေကိုယ်တိုင်ကရောရေကုန်မှရှိတဲ့ရုံးချုပ်ကရောဗန်ခွဲအကုန်လုံးပေါ့နော်ကျွန်တော်တို့အကုန်လုံးအားအားလေးတင်တယ်ဟိုဘာမှလည်းမကြားမိဘူးဘာမှလည်းမတိဘူးပေါ့နော်ဆိုဒီအဖြစ်အပျက်ကဟိုကန်ဆိုးလို့ဖြစ်သွားတယ်လို့ပဲအခုလောဆယ်ကတော့ဟိုယူဆထားတယ်ပေါ့နော်ဟုတ
်
အကြီးကအကြောင်းရင်းကိုလည်းအခုတင်ပြီးဆုံးဖမ်းမိတော့မှာပဲဟုတ
်အခုအဲ့ဒါ CCTV တို့ဘာတို့ရောအမားတို့ကြည့်ခွင့်ရပြီလားအခု CCTV တွေရော
ရှိနေတယ်ပ
ါအမှတ်တမ်းတော့ရှိနေတယ်ပေါ့နော
်မတိဘူးပေါ့နော်ဘယ်လိုပေါ်မလဲဘယ်လို record ရသွားလဲဆိုတော့မပြောနိုင်ဘူး CCTV ကတော့အစိုးရဟိုပြေးလိုက်ပါတယ်ဟုတ်
ပောက်ကွဲမှုကြောင့်ဗန်ဝန်ထမ်း2ဦးသေဆုံးခဲ့တာအပြင်တခြားဝန်ထမ်း6ဦးလည်းထိခိုက်ဒဏ်ရာရသွားကြတယ်လို့ဒေါ်မေဦးကပြောပါတယ်အခုဖြစ်သွားခဲ့တဲ့ပောက်ကွဲမှုနဲ့ပတ်သက်လို့ရုံးမဗန်ဘက်ကမကြခင်မှာကြီးညာချက်ထုတ်ပြန်သွားဖို့ရှိတယ်လို့လည်းဒေါ်မေဦးကပြောပါတယ်ခင်ဗျာ
ကိုဇော်ဝင်းလှိုင်ပြောပြခဲ့တာပါရှင် NLD ပါတီရဲ့ဥပဒေအကြံပေးတရားလွှတ်တော်ရှင်နေဦးကိုနီကိုလှုပ်ကြံတက်ဖြတ်သူဖြစ်ဆွဆွဲခံထားရတဲ့ကြည်လင်းနဲ့တန်တရားရှိသူ3ဦးရဲကအောင်ဝင်းထွန်းကိုကြက်သိန်း900ရန်ခံဝင်ဂရီနဲ့အာမခံပေးလိုက်ပါတယ်ဒါဟာတရားဥပဒေကြောင့်အရာအာမခံပေးတာဖြစ်ပေမဲ့ဒီမှုမှာအရေးပါသူတယောက်ကိုအာမခံပေးလိုက်တဲ့ပုံမှာတော့တရားလူတွေဘက်ကမေးခွန်းထုတ်နေကြပါတယ်အပြည့်စုံကို VOE မြန်မာပိုင်းသတင်းတောက်ကိုကောင်းဆန်ဟင်းကပြောပြမှာပါရှင
်တရားလွှတ်တော်ရှေ့နေဥက္ကုဏီလှုပ်ကြံတက်ဖြတ်မှုမှာအဓိကကျူးလွန်သူအဖြစ်စွပ်စွဲခံထားရတဲ့ကြည်လင်းအပြင်ပူပေါင်းကြံစီသူတွေအဖြစ်အာဏာပိုင်တွေကတရားရှိနေတဲ့အောင်ဝင်းစော်အောင်ဝင်းထွန်းနဲ့ဇေယျဖြိုးတို့ရဲ့အမှုအတွေ့တပ်တွေတွေဖြစ်ကြတဲ့လေးစိတ်ကလုံခြုံရေးဝန်ထမ်းတွေအငားရင်မောင်းတွေနဲ့ကိုအောင်စိုးတို့ကိုအင်းစင်မြောက်ပိုင်းခရိုင်တရားရုံးမှာဒီနေ့ကြားနာဆီဆီခဲ့တာပါပြစ်မှုကျူးလွန်သူတွေလွမြောက်ရေးအကူအညီပေးခဲ့မှုပုံမှန်212နဲ့ဆွဲချက်တင်ခံထားရတဲ့အောင်ဝင်းထွန်းကိုရန်ကုန်မြို့မြောက်ပိုင်းခရိုင်တရားရုံးကဒီကနေ့မနက်ပိုင်းမှာပဲကျက်သိန်း900ခံဝင်ကတိနဲ့အာမခံပေးပြီးပြန်လွတ်စေခဲ့တာပါတရားဥပဒေအကြောင်းအရအာမခံပေးခွင့်ရှိလို့ပေးလိုက်တာဖြစ်ပေမဲ့လည်းတရားရုံးဘက်ကအမှုသွားအမှုလာအပေါ်ထည့်သွင်းစဉ်းစားစရာတွေရှိနေသေးတယ်လို့အမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့တရားလွှတ်တော်ရှေ့နေဦးနီလက VOA ကိုပြောပါရစေ
။အမကံပေးတဲ့အခါမှာအမကံပေးခွင့်ရှိတယ်ဆိုပြီးအမကံပေးဖို့တက်တယ်မဟုတ်ပါဘူး။ဒီဘက်ကကျွန်တော်ပြန်လည်စဉ်းစားမယ့်ကိစ္စတွေရှိပါတယ်။အဓိကအဖြစ်အချက်၃ချက်ကိုပဲကျွန်တော်ပြောချင်ပါတယ်။ပထမတစ်ချက်ကဥပဒေအမကံပေးနိုင်တဲ့ပြုမှုဖြစ်သလား။ဒုတိယတစ်ချက်ကတော့တရားခဏထပ်ပြီးတိကျအောင်မှာလား။နံပါတ်၃ချက်ကတော့တရားခဏတက်တည်ပြီးအားလုံးကိုကျွန်တော်ပြောလို့ရှိရင်ဖြည့်ဆည်းနိုင်သလားဆိုတဲ့အချက်၃ချက်ကိုထပ်ပြီးစဉ်းစားရမယ်လို့ကျွန်တော်ထင်ပါတယ်။အဲလိုစဉ်းစားမယ့်ကိစ္စအပိုင်းမှာပထမအချက်နဲ့ဥပဒေကြံထန်းချက်ရတော့အမကံပြီးနေတဲ့ပုံမှန်ဆိုတာမှန်ပါတယ်။ခပီတိချက်နိုင်မယ့်အနေအထားဟုတ်တယ်မဟုတ်တယ်ဆိုတဲ့ကိစ္စနဲ့လုံလောက်တဲ့ခံဝင်ရှိမယ်ဆိုလို့ရှိရင်ဒါလည်းဥပဒေဒါလည်းမှန်တယ်လို့ပြောရမှာဖြစ်ပါတယ်။တတိယတစ်ချက်ကသတိအားလုံးဖြည့်ဆည်းနိုင်တာဖြည့်ဆည်းနိုင်မှာဆိုတဲ့ကိစ္စကိုတော့ကျွန်တော်အနေနဲ့ဟိုကျွန်တော်တို့ကသတိနဲ့ကြည့်ရမယ့်အခြေအနေလို့တခုရှိပါတယ်။
အခုအမခင်ရရှိသွားတဲ့အောင်ဝင်းထွန်းဟာဥက္ကုဏီလှုပ်ကြံတက်ဖြတ်မှုမှာအဓိကအလိုရှိနေတဲ့တရခံပြေးအောင်ဝင်းခိုင်နဲ့ညီအကိုတော်နေသူဖြစ်နေရာကြောင့်လဲအခုလိုအမခင်ပေးလိုက်ခြင်းအပြင်သူတို့အချင်းချင်းဆက်သွယ်မှုတွေရှိကောင်းရှိလာနိုင်တယ်လို့လဲဦးလီလာကပြောပါရယ
်သူတို့ချင်းချင်းညီအကိုတွေပဲဗျာညီအကိုတွေပဲဒီကြားထဲမှာအော်ဒီကြားထဲမှာတယောက်လွတ်လာပြီဆိုလို့ရှိရင်သူတို့ဘာတွေဆက်ဆောင်ရမလဲဆိုတဲ့ကိစ္စကတော့ကျွန်တော်စဉ်းစားစရာဖြစ်ပါတယ်ကျွန်တော်အနေနဲ့အဝင်းခိုင်နဲ့သူတို့ဆက်တယ်မလားမဆက်တယ်ဘူးလားဆိုတဲ့ကိစ္စကတော့အဝင်းခိုင်တက်ရှိရှိတာမရှိသလားဒါမှမဟုတ်သူတို့ကကျွန်တော်ဗမာနိုင်ငံထဲမှာရှိသလားမရှိသလားအစရှိတဲ့အချက်တွေကတော့ကျွန်တော်ကြိုတင်ပြီးတော့စဉ်းစားလို့မရတဲ့အခြေအနေရှိတာကိုတွေ့ရပါတယ်
ရှင်းနေဥကုန်ီတေဆုံးတာတနှစ်ကျော်ရှိလာတဲ့အချိန်အထိအမှုနဲ့ပတ်သက်လို့ခိုင်ခိုင်မာမာအဖြေမထွက်သေးတာဆွဆွဲခံထားရတဲ့အောင်းဝင်းခိုင်ကနေအထိလွတ်မြောက်နေသေးတာတွေကြောင့်ဒီအမှုအပေါ်အာမလို့အာမရဖြစ်မှုတွေတရားစီရင်ရေးစနစ်အပေါ်မကျေနပ်မှုတွေလည်းထွက်ပေါ်နေတာပါအခုအချိန်အထိအောင်းဝင်းခိုင်ကိုဖမ်းမမိနိုင်သေးတဲ့အပေါ်ရှင်းနေဥနီလာကသူ့ရဲ့သဘောထားကိုအခုလိုသုံးသပ်ပြပါရစေကျွန်တော်က
တော့အောင်းဝင်းခိုင်လွတ်မြောက်နေတဲ့အောင်းဝင်းခိုင်ကတိတ်ဆိတ်ရှားရှိနေလို့ကျွန်တော်ထင်ပါတယ်အဲဒါပေမဲ့သူ့ဖန်ဆီးရရှိမှုနဲ့ပတ်သက်လို့ကတော့ပြည်သူ့ရဲတပ်ဖွဲ့နဲ့ပေါ့လေဒီမှာနိုင်ငံရဲတပ်ဖွဲ့နဲ့တက်ဆိုင်ရာထောက်လိုက်ရေးဖွဲ့တွေကနေပြီးပြည်သူ့ဆီဖမ်းမယ်ဆိုလို့ရှိရင်ဖမ်းမိနိုင်တဲ့ချေမျိုးရှိတယ်လို့ကျွန်တော်ထင်ပါတယ
်ရှင်းနေဥက္ကဋ္ဌလောက်ကျန်တက်ဖြတ်မှုမှာပါဝင်တဲ့ကြည်လင်းအပါအဝင်တန်တရားရှိသူ၃ဦးကိုအပတ်စဉ်တောက်ကြနေတိုင်းရငုံမြို့မြောက်ပိုင်းခရိုင်တရားရုံးမှာရုံးထုတ်စစ်ဆေးနေလာတာဖြစ်ပေမဲ့တရားသူကြီးရဲ့ပြောင်းလဲစစ်ဆေးမှုအရာဒီတစ်ဘက်ကစပြီးကြာသာပရေးတောက်ကြနေရစတဲ့စစ်ဆေးသွားမှာလည်းဖြစ်ပါတယ်ခင်ဗျာ
ရှင်များရှင်မြန်မာနိုင်ငံမှာငြိမ်းစုစည်းလို့လူသိများတဲ့စူဝေးဆန္ဒပြမှုတွေနဲ့ပတ်သက်လို့ပြဋ္ဌာန်းထားတဲ့ဥပဒေကိုလွှတ်တော်ကပြင်ဆင်ဖို့အစီအစဉ်နေပါတယ်ဆန္ဒပြပွဲတွေအတွက်သွေးဆောင်စည်းရုံးဓာတ်တွေကိုရှောင်ရှားနိုင်ဖို့နိုင်ငံသားတွေကိုကျင့်တရားနဲ့အညီဆန္ဒထုတ်ပေါ်နိုင်ဖို့ရည်ရွယ်ပြီးဆန္ဒပြပွဲအတွက်ကုန်ကြစည်းနဲ့ကြားခံမဲ့သူရဲ့အချက်အလက်ကိုတင်ပြဖို့ထက်မှန်ဖြည့်ဆွက်ပြင်ဆင်ဖို့ရည်ရွယ်ထားပေမဲ့လွတ်လပ်စွာဆန္ဒထုတ်ပေါ်ခွင့်အပေါ်ကန့်သတ်မှုတွေတိုးလာမဲ့ခြေလှမ်းတစ်ရပ်အဖြစ်မြင်သူတွေလည်းရှိနေပါတယ်ငြိမ်းစုစည်းဥပဒေပြင်သစ်မပြင်သစ်ဖြည့်ဆွက်ပြင်ဆင်ခြင်းအဖြစ်အစိုးအကောင်ဘယ်လိုရလဒ်တွေထွက်ပေါ်လာနိုင်မလဲဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာburmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားလို့ရပါတယ်။စနေနေ့ညတိုက်ရိုက်လေးတိုင်းအစီအစဉ်ကကြိုဆိုပါရစေရှင
်။လာမယ့်စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလဲဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။မြန်မာနိုင်ငံမှာရိုဟင်ဂျာတွေကိုလူမျိုးစုအလိုက်ရှင်လင်းဖယ်ရှားမှုနဲ့ဖိလစ်ပိုင်နိုင်ငံကမူရစ်စေဝါတိုက်ဖြတ်ရေးစစ်ဆင်ရေးတွေကြောင့်အရှိတောင်အာရှဒေသအတွင်းလူခွင့်ရေးတွေပိုပြီးတော့ဆိုးဝါးလာစေတယ်လို့နိုင်ငံတကာလူခွင့်ရေးလှုပ်ရှားမှုအဖွဲ့ကြီး Amnesty International ကပြောပါတယ်AI ရဲ့2019ခု2018ခုနှစ်အတွက်အစိုးရတွေရဲ့လူခွင့်ရေးလေးစားလိုက်နာမှုအစီရင်ခံတစား The State of the World's Human Rights ကိုမှအခုလိုထောက်ပြလိုက်တာဖြစ်ပါတယ်။မတ်သိန်းကြီးထိုက်ကစူးစီးတင်ပြမှာပါရှင်
။ဟုတ်ကဲ့ပါရှင်။မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေကမယုံကြည်နိုင်စရာကောင်းလာအောင်ယိုယွင်းဆိုးဝါးလာခဲ့တယ်လို့ဒီကနေ့ထုတ်တဲ့ Amnesty International ရဲ့အစီရင်ခံစာသစ်ကဖော်ပြလိုက်တာပါ။တိတ်နေချီတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြရတဲ့ကိစ္စကိုထောက်ပြထားသလိုအာဏာပိုင်တွေဘက်ကလည်းနိုင်ငံတော်လူသားချင်းစာနာထောက်ထားမှုအကူအညီတွေဝင်ရောက်ခွင့်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တို့ကိုတားမြစ်နေတယ်လို့ပြောဆိုထားပါတယ်။ဒါ့အပြင်မြန်မာနိုင်ငံမှာဘာသာရေးအရာချုပ်ချယ်ကန့်သတ်မှုတွေမွတ်စလင်စန့်ကျင်ရေးသဘောထားတွေကလည်းရှိနေပြီးပြစ်မှုကျူးလွန်သူတွေလည်းပြစ်ဒဏ်ကနေလွတ်ငင်းခွင့်ရနေတယ်လို့ထောက်ပြထားပါတယ်။ AI အဖွဲ့ကြီးရဲ့ဖိလစ်ပိုင်နိုင်ငံဆိုင်ရာညွှန်ကြားရေးမှူးHose Olano ကတော့အခုလိုပြောဆိုပါတယ
် Human rights in Southeast Asia hit world headlines for all the wrong reasons in 2018
2018ခုနှစ်တွင်ရှေ့တောင်အာရှဒေသတွင်ကလူခွေသတင်းဆိုတွေကကမ္ဘာမှာထိတ်တန့်သတင်းတွေဖြစ်နေပါတယ်ဖိလစ်ပိုင်သမ္မတဒူတာတေးကလည်းကြေးလက်လူမှုအတိုင်းဝိုင်းကအများစုစီးရဲသားတွေကိုပြစ်မှတ်ထားပြီးမူရစ်တိုက်ဖျက်ရေးစစ်ဆင်ရေးအတွင်းမှာတပ်ဖြတ်မှုတွေကိုဆက်ပြီးလုပ်နေတယ်တချိန်တည်းမှာပဲမြန်မာစစ်တပ်ကတော့ရိုဟင်ဂျာတွေကိုလူမျိုးစုလိုက်ရှင်းလင်းရေးကိုလှုပ်ဆောင်ခဲ့ပါတယ
်မြန်မာနိုင်ငံမြောက်ပိုင်းပဋိပက္ခတွေကြောင့်လူတသိန်းကျော်အိုးအိမ်ဆုံးခွာထွက်ပြေးနေရပြီးရခိုင်ဒေသမှာတော့အများစုရိုဟင်ဂျာတွေပါဝင်တဲ့လူပေါင်းတသိန်းကျော်တို့ဖြစ်တယ်လို့နေထိုင်နေကြရတယ်လို့အစိုးရကစာမှဖော်ပြပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးရသူက6သိန်းကျော်ရှိနေပြီးထိုင်းကဒုက္ခသည်စခန်းတွေမှာလူတသိန်းနီးပါးရှိတယ်လို့လည်းဖော်ပြပါတယ်တချိန်တည်းမှာပဲလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လွတ်လပ်စွာတင်ပင်စုဝေးခွင့်တို့ကိုလည်းတင်းကျပ်ထားတယ်လို့ထောက်ပြပါတယ်။ AI အဖွဲ့ကြီးရဲ့ဖိလစ်ပိုင်နိုင်ငံဆိုင်ရာညွှန်ကြားရေးမှူး Jose Olano ကတော
့ Across Southeast Asia, governments tightened their grip on public debate. and used threats, violence.
ရှေးတောင်အာရှကအစိုးရတွေကဝေဖန်မှုတွေကျော်ပါသွားစေရေးအတွက်ရက်ဆက်ပြင်းထန်တဲ့ဥပဒေတွေကိုအသုံးပြုချိန်ချောက်ပြီးလူလူကြားဆွေးနွေးညှဉ်းခုံမှုတွေအပေါ်အတင်းတင်းကြပ်ကြပ်ထိန်းချုပ်လာပါတယ်။ဖိလစ်ပိုင်နိုင်ငံမှာဆိုရင်သမ္မတဒူတာတေအစိုးရကဝေဖန်သူတွေလူ့အခွင့်အရေးလှုပ်ရှားသူတွေအပေါ်ဆက်ပြီးနှိပ်ကွပ်နေသလိုလွတ်လပ်တဲ့သတင်း website repla.com ကိုလည်းပိတ်ဖို့လုပ်ခဲ့ပါတယ်။မြန်မာနိုင်ငံမှာဆိုရင်တော့အစိုးရကဥပဒေအစ်တွေရောအဟောင်းတွေရောတုံးပြီးမီဒီယာသမားတွေကိုပြစ်မှတ်ထားနေပြီးရိုက်တာသတင်းတောက်နှစ်ဦးကိုနိုင်ငံတော်လျှို့ဝှက်ချက်ဥပဒေဖောက်ဖျက်မှုဆွဆွဲခြင်းနဲ့ဖမ်းဆီးတာမျိုးတွေဖြစ်နေပါတယ
်မြန်မာလုံခြုံရေးစခန်းတွေကိုလက်နက်ကိုင်ရိုဟင်ဂျာအဖွဲ့ရဲ့တိုက်ခိုက်မှုတွေအပေါ်မြန်မာလုံခြုံရေးတပ်ဖွဲ့တွေကအင်အားအလွန်အကျွံသုံးနှိမ်နှင်းခဲ့တာကြောင့်ဆယ်စုနှစ်တွေအတွင်းအရှိတောင်အာရှဒေသမှာအစိုးရဆုံးဒုက္ခသည်ကပ်ဘေးကြီးဖြစ်စေခဲ့ရပြီးလူသားချင်းစာနာထောက်ထားမှုအကူအညီတွေကိုဝင်ရောက်ခွင့်တားမြစ်ထားတာကြောင့်ပိုပြီးတော့အတိဒုက္ခရောက်စေတယ်လို့လည်း AI အစီရင်ခံစာကထောက်ပြပါတယ်။ရိုဟင်ဂျာတွေအပေါ်အကြမ်းဖက်မှုတွေမှာမြန်မာလုံခြုံရေးတပ်ဖွဲ့တွေမှအဓိကတာဝန်ရှိတယ်လို့အစီရင်ခံစာကဖော်ပြပေးမယ်လို့လည်းဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အရတားအစိုးရဘက်ကဒီကိစ္စကိုကြားဝင်ဟန်တာတာမျိုးပြောဆိုတာမျိုးတွေမရှိခဲ့တာကိုလည်းထောက်ပြထားပါတယ်။နိုင်ငံပေါင်း159နိုင်ငံကလူခွင့်ရအခြေအနေတွေကိုဆက်စစ်ထားတဲ့ AI အဖွဲ့ကြီးရဲ့နှစ်ပတ်လည်လူခွင့်ရအစီရင်ခံစာမှာတော့ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေးကိုလည်းသူ့ရဲ့မူရစေဝါတိုက်ဖျက်ရေးစစ်ဆင်ရေးနဲ့ပတ်သက်ပြီးလူပေါင်းများစွာတေးကြေခဲ့ရတာကိုထောက်ပြပြီးလူခွင့်ရကိုလေးစားလိုက်နာမှုမရှိဆုံးအစိုးရဆုံးနိုင်ငံခေါင်းဆောင်တဦးအဖြစ်သတ်မှတ်ဖော်ပြထားပါတယ်ရှင
်။မတင်ကြီးထိုက်ပြောပြသွားတာပါရှင်။အခုလွှင့်နေတဲ့ရေဒီယိုဒိုင်းရိုက်ထုတ်လွှင့်အစီအစဉ်ကိုအင်တာနက်စာမျက်နှာကနေပြီးတော့လည်းတစ်ချိန်တည်းမှာ website လိပ်စာ bamis.voanews.com ကနေပြီးတော့နားဆင်နိုင်ကြပါတယ်။ဒီရေဒီယိုအစီအစဉ်ပြပြချင်း Asia Set 7ကနေတပြီးတော့ဒိုင်းရိုက်ထုတ်လွှင့်ပေးမဲ့ VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ပါတယ်ရှင်။နောက်နှစ်နာရီကြာထုတ်လွှင့်မဲ့ညပိုင်းအစီအစဉ်တွေကို line to meter 192532ပထမနာရီဝက်မှာ line line meter 190တို့ကနေပြီးတော့ဒိုင်းရိုက်ဖန်ယူနားဆင်နိုင်ပါတယ်ရှင်။အခုညနေခင်းထိတ်တန်းရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင်
။အမေရိကန်ပြည်သူ့ကစာသင်ကျောင်းတွေမှာပြစ်ခတ်မှုတွေကြောင့်ထိခိုက်နစ်နာခဲ့ရသူကျောင်းသားတွေမိဘတွေနဲ့အပြန်အလှန်သဘောထားဖလှယ်ခဲ့ကြတဲ့ဆစ်လုရှာစရာတွေးဆမှုတွင်ပညာရေးဝန်ထမ်းတွေကိုလက်နက်တပ်ဆင်ပေးမဲ့စိတ်ကူးကိုသမ္မတဒေါ်နယ်ထရန့်ကထောက်ခံလိုက်ပါတယ်။စစ်မှုထမ်းအောင်တွေကိုစာသင်ကျောင်းတွေမှာဖြန့်ချက်ချထားပြီးပြဿနာကိုဖြေရှင်းကောင်းဖြေရှင်းသွားနိုင်မှာဖြစ်ကြောင်းလည်းသမ္မတကပြောဆိုခဲ့တာပါ။စီးရီးယားနိုင်ငံမှာတက်ကက်မှုတွေရဆဲနိုင်မှုနဲ့လူသားချင်းစာနာမှုအကူအညီတွေပေးရနိုင်မှုတခုတည်းသောနည်းလမ်းဖြစ်တဲ့အပြစ်ခတ်ရဆဲရေးအစီအစဉ်ကိုကုလသမဂ္ဂလူညွန့်ရေးကောင်စီကအတူပြုပေးဖို့မျှော်လင့်ကြောင်းစီးရီးယားဆိုင်ရာကုလသမဂ္ဂထုခုစဲစတီဖန်တမက်စရာကဒီကနေ့ပဲပြောလိုက်ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုကူတာရက်စ်ကလည်းစီးရီးယားနိုင်ငံကူတာရှိပိုင်းမှာပိတ်မိနေတဲ့လူပေါင်း၄သိန်းလောက်ဟာအရှင်လက်လက်ငရဲရောက်တဲ့ခြေအနေနဲ့ကြုံနေကြရပြီးအရေးပေါ်အကူအညီပေးနိုင်အောင်နိုင်ငံတော်ဝန်ရပ်ပေါင်း30ယာယီပြစ်ခတ်ရဆဲရေးကိုအတီးပြုပေးဖို့ပန်ချခဲ့တာပါ2016အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကဝင်ရောက်နှောက်ယှက်ခဲ့တဲ့ပေါ်သမ္မတဒေါ်နယ်ထရန့်ဆိုအနေနဲ့နောက်ထပ်ပိတ်ဆို့တံခတ်မှုတွေချမှတ်ရေးဆွေးနွေးနေတဲ့အကြောင်းအင်ဂျီရောကြီးရန်ရာရှိတွေကပြောဆိုခဲ့ပါတယ်ရုရှားပေါ်တံခတ်ဖို့ကွန်ဂရက်တို့ကအတီးပြုထားပြီးဖြစ်ပေမဲ့သမ္မတထရန့်ဆိုကဘာမှမလုပ်သေးဘူးလို့ဝေဖန်မှုတွေထွက်ပေါ်နေချိန်မှာပဲအခုလိုမှတ်ချက်ပေးပြောကြားသွားတာပါမြန်မာနိုင်ငံမှာကြုံနေရတဲ့အချက်အလက်တွေနဲ့စိုးရတဲ့ဖိနှိပ်မှုတွေကလူနည်းစုတွေပေါ်မုန်းတိမှုတွေနဲ့လူခွင့်ရေးတွေကိုအကာအကွယ်ပေးဖို့နိုင်ငံတကာတိုင်းဝိုင်းကဥစားမှုပေးရမှာအားနည်းချက်တွေပေါ်အခြေခံတဲ့အကြောင်းနိုင်ငံတကာလူခွင့်ရေးလှုပ်ရှားမှုဖော်တခုဖြစ်တဲ့ Amnesty International ကပြောဆိုလိုက်ပါတယ်လူနည်းစုတွေပေါ်မုန်းတိမှုခုထုံးလုပ်မှုစိုးရိမ်ထိတ်လန့်မှုတွေရဲ့အကျိုးဆက်ဖြစ်နေလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေတာလို့လည်းဖော်ပြထားတာပါ
ကြာသပတေးနေ့ညနေခင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကြေညာပေးသွားတာပါဒီညနေ့စီစဉ်ထုတ်လို့ရမှုကကိုသားညွန့်ဦးဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Lindas Ringers ဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးခဲ့တဲ့စီစဉ်တွေကို VOE မြန်မာပိုင်းစီစဉ်အင်တာနက်ဆက်မျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်ည9:00တခါထပ်ပြီးတော့ထုတ်လွှင့်ပေးမယ့်စီစဉ်မှာပြန်ပြီးဆုံကြရအောင်ပါရှင်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေရှင်
This program has come to you from the Voice of America, Washington.
From Washington.